ိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားတွေနဲ့ပတ်သက်တဲ့ဥပဒေအသစ်ထွက်ပေါ်လာပြီးနောက်မနေ့တုန်းကထခရိုင်မဲဆောက်မြို့ကနေရာ၃နေရာမှာရာနဲ့ချင်းတဲ့အလုပ်သမားတွေအဖမ်းဆီးခံရပါတယ်အဲ့ဒီတည်းမှာရွှေပြောင်းစာတင်ကြောင်းကဆရာတချို့လည်းအဖမ်းခံရပြီးဇွန်လ29ရက်ကစလို့ကျောင်းတချို့ယာယီပိတ်ရမယ်အခြေအနေရှိနေပါတယ်မအေးမာကသတင်းပေးပို့ထားတာ
ပါထိုင်းနိုင်ငံတွင်းမှာနိုင်ငံသားအလုပ်သမားတွေနဲ့ပတ်သက်တဲ့ဥပဒေအသစ်ထွက်လာပြီးတဲ့နောက်ပိုင်းမှာတော့ထိုင်းနိုင်ငံရဲ့နေရာနှံ့ပြားမှာအဖမ်းဆီးတွေကိုစက်တိုက်လုပ်လာတာပါမဲဆောက်မြို့မှာတော့ဇွန်လ28ရက်နေ့ကနေရာ3နေရာလောက်မှာအဖမ်းဆီးတွေလုပ်ခဲ့ပြီးဖမ်းဆီးခံရသူတွေဟာတရားရုံးတင်ပြီးနေရာရင်းကိုပြန်ပို့ခံရမယ့်အခြေအနေရှိတယ်ဆိုပြီးရွှေပြောင်းလုပ်သမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မဲဆောက်မြို့လူမှုဆက်ဆံရေးတာဝန်ခံမတ်ဟေမန်သွဲကပြောပြပါတယ်
အဓိကတိုင်းရလို့သူတို့ဝင်ချက်တဲဝင်ထားတယ်ပြီးလို့ရှိရင်အဲ့ဒီမှာမှလက်မှတ်မရှိတဲ့ဒီလေးပါမယ်လက်မှတ်မရှိတဲ့ဒီလေးပါမယ်နောက်ပြီးတော့မှဒီလာရောမှအလုံးနေရာလွဲနေတဲ့ဒီဥစ္စာကြပန်းသမားတွေပါတယ်ဒီထိုင်းလောက်ကသွားတဲ့အချိန်မှာအဲ့ဒီဖန်ဆီးခံထားရတဲ့အလုံးသမားတွေမတွေ့ခဲ့ဘူးသူတို့ဒီလက်ထပ်ချုပ်မှာသူတို့ဖန်ဆီးချုပ်နှောင်ထားတယ်ပြီးလို့ရှိရင်အဲ့ဒီရဲ့အလုံးသမားတရားတော်ကိုသူတို့တရားရုံးတင်တယ်ပြီးလို့ရှိရင်ဓာတ်ငွေတွေစောင့်ပြီးမှသူတို့မိခင်နိုင်ငံပြန်ပို့မယ်ဆိုတော့မှသိရတယ်ရှင
်ဖြေပြောင်းစာတင်ကြောင်းတချို့ကဆရာတွေဟာထိုင်းပြည်ညာရေးဌာနကနေထုတ်ပေးထားတဲ့ကျောင်းဆရာလက်မှတ်တွေနဲ့အရင်တုန်းကတော့မဲဆောက်မြို့နဲ့အနီးတစ်ဝိုက်မှာနေထိုင်သွားလာလို့ရပေမဲ့အခုအခါမှာတော့ကျောင်းဆရာတွေလည်းဖမ်းဆီးခံရတာတွေရှိနေတယ်ဆိုပြီးရှေ့ကျောင်းဆရာဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပါတယ်
။ကလေးတွေလိုက်ကြိုးတဲ့အချိန်မှာကျောင်းဆရာကနေပြီးတော့သူ့ကလေးတွေအတွက်တလန်းဝင်တလန်းထွက်နဲ့ကလေးတွေလိုက်ခေါ်ပေးတယ်ပေါ့နော်အဲ့ဒီအချိန်မှာပလိတ်ကနေပြီးတော့ဝင်ဖမ်းသွားတယ်ဒီဆရာကိုဖမ်းသွားတော့နောက်ဆက်တဲ့သူ့ရဲ့ကျောင်းအုပ်ကနေပြီးတော့အကြီးဆရာတက်ဆိုတော့နောက်ကတက္ကစီစိုက်ကယ်နဲ့သွားတယ်ပေါ့နော်တော်မောင်ရုံသွားတယ်သွားတဲ့အချိန်မှာလမ်းမှာတခါဒီကျောင်းအုပ်ကိုထက်ပြီးတော့ဖမ်းတယ်ဖမ်းတဲ့အချိန်မှာသူတို့နှစ်ယောက်စလုံးကဒီ MOE ကနေပြီးထုတ်ပေးထားတယ် Migrant Landing Center တွေကနေမှလုပ်နေတဲ့ဆရာဖြစ်ကြောင်းဆိုတော့ထောက်ခံတဲ့အထောက်ထားလေးလက်မှတ်ကိုပြတယ်အဲပြပေမဲ့လည်းမရဘူးပေါ့နော်ဆိုတော့သူတို့နှစ်ယောက်စလုံးကိုအချုပ်ထဲထည့်လိုက်တယ်
ရှေ့ပြောင်းစာတင်ကျောင်းထဲထီတော့ဝင်ရောက်ဖမ်းဆီးတာမျိုးတွေမရှိသေးပေမဲ့ရှေ့ပြောင်းစာတင်ကျောင်းအနီးတစ်ဝိုက်နေရာတွေကရှေ့ပြောင်းတော့တမမီသားစုတွေကအဖမ်းဆီးတွေရှိနေတာကြောင့်ကျောင်းကက်နေတဲ့ကလေးတွေလည်းဒုက္ခရောက်ရတာတွေလည်းရှိနေတယ်ဆိုပြီးဒေါ်ရွှေစင်ဝင်းကဆိုပါတယ်ဒီလိုအဖမ်းဆီးတွေကြောင့်ကျောင်းနဲ့ဝေးတဲ့နေရာတွေကနေထိုင်နေကြတဲ့ဆရာတွေလည်းကျောင်းကိုမလာရဲတာကြောင့်စာတင်ကျောင်း၃ကျောင်းလောက်ဟာဇွန်လ29ရက်နေ့ကစပြီးစတင်ပိတ်ထားရမယ်လို့ဆိုပါတယ်
ပောင်းဝင်ကျင်မှာရှိတယ်မိဘတွေကိုဖမ်းနေမှာရဖမ်းတော့ဒီမိဘတွေကကြောက်အလန့်နဲ့သူ့ရွာထဲမှာရှိတဲ့ကလေးတွေကိုအဲ့ကြောင်တော့အကုန်လုံးထိုးထည့်ပြီးတော့လိုက်သွားရတယ်အချုပ်ကားနဲ့ဒီကလေးတွေအတွက်လုံခြုံရေးရောစားဖို့တောက်ဖို့ရောနေဖို့ရောကျောင်းနေရာအခုတောင်အဲ့လိုမျိုးသူကတာဝန်ယူပေးရတယ်တာဝန်ယူပေးရတော့အခုဆိုဖြစ်နေတာ၃ကျောင်းကအတက်တင်ဖြစ်နေတယ်ဆိုတော့သူတို့ကျောင်းနေရာမျက်ခင်အစားပြီးတော့သူတို့အစားပိတ်နေ
ထိုင်းမြန်မာနယ်စပ်မှာရှစ်ပြောင်းစာတင်ကျောင်းပေါင်း60ကျော်ရှိပြီးဒီစာတင်ကျောင်းတွေမှာရှစ်ပြောင်းကလေးငယ်ပေါင်း14,000ကျော်စာတင်ကြားနေတာဖြစ်ပါတယ်။ကျောင်းတိုင်းမှာထိုင်းဘာသာရပ်ကိုသင်ကြားနေရတာဖြစ်ပြီးထိုင်းဆရာမတချို့လည်းစာတင်ကြားပေးနေတာတွေရှိပါတယ်။အခုအဖမ်းဆီးအတွင်းမှာတော့ရှစ်ပြောင်းစာတင်ကျောင်းတွေကိုပိတ်မှတ်ထားပြီးဖမ်းဆီးတာတွေတော့မရှိနိုင်ဘူးဆိုပြီးထိုင်းနိုင်ငံကဥပဒေပညာရှင်တွေကဆိုပါတယ်။ဒီစာတင်ကျောင်းတွေဟာကလေးငယ်တွေရဲ့ပညာရေးကိစ္စတွေနဲ့နေဆက်တွေမှာနှစ်နိုင်ငံယဉ်ကျေးမှုဖလှယ်မှုတွေပူးပေါင်းဆောင်ရွက်တာတွေလုပ်နေတဲ့အတွက်ထိုင်းပြည်မိသားစုတွေကနားလည်မှုနဲ့ခွင့်ပြုပေးထားတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းကျောင်းဆရာတွေအနေနဲ့တခြားအပြင်မှာသွားလာရင်တော့တရားမဝင်နေထိုင်သူတွေအဖြစ်ဖမ်းဆီးတာမျိုးတွေကြုံနိုင်တယ်လို့ဆိုပါတယ်။အခုဖမ်းဆီးတွေဟာနိုင်ငံအနှံ့မှာပညာပေးအနေနဲ့စတင်ဖမ်းဆီးနေတာဖြစ်ပြီးနောက်ထပ်3လအကြာမှာတော့ဥပဒေရပြင်းထန်တဲ့အရေးယူမှုတွေကိုလုံဆောင်သွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုထားပါတယ်ရှင်။